ကွန်ဂိုနိုင်ငံကဆက်အာဏာရှင်ဟောင်းတယောက်ကိုအပြစ်ပြဆိုင်ရာရာဇဝတ်ပြစ်မှုခုံရုံး ICC ကအင်္ဂါနေ့မှာထောက်နာပြစ်ဒဏ်ချမှတ်လိုက်ပါတယ်။မစ္စတာဘော့စကိုနတ်ကာဒါရဲ့မူလကြားနာစစ်ဆေးမှုမှာတရားရေးဆိုင်ရာအမှားယွင်းတွေရှိခဲ့တာကြောင့်နစ်နာစရာတွေရှိခဲ့တဲ့ဆိုပြီးသူရှိနေဖက်ကခြေပလျှောက်ထားချက်ကိုတရားရုံးကပယ်ချပြီးတော့ပြစ်ဒဏ်ချမှတ်လိုက်တာပါ။ကွန်ဂိုနိုင်ငံမှာ2018နဲ့2019ခုနှစ်အတွင်းကျူးလွန်ခဲ့တဲ့စစ်ရာဇဝတ်မှုတွေလူသက်မှုမရင်းကျမှုအပါအဝင်လူလာသူအပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ကလေးစစ်သားအုံပြုမှုဆွဲချက်တွေမှာပြစ်မှုထင်ရှားကြောင်း ICC ကတွေ့ရှိခဲ့တာကြောင့်မစ္စတာနတ်ကာဒါကိုအနှစ်30ထောင်နာအပြစ်ပေးလိုက်တာပါကွန်ဂိုနိုင်ငံထဲကသက်သက်သူတွေပေါ်ကျော်ဝါတဲ့ဒေသတွေမှာ2002ခုနှစ်နဲ့2003ခုနှစ်အတွင်းပေါ်ပေါက်ခဲ့တဲ့လူမျိုးစုပဋိပက္ခတွေအတွင်းမှာရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုကျူးလွန်ခဲ့တဲ့ကွန်ဂိုမျိုးချစ်တပ်ဖွဲ့ Union of Congolese Patriots တွေကိုမစ္စတာနတ်ကာဒါကအမိန့်ပေးခဲ့တာပါ။အဲ့ဒီအကြမ်းဖက်မှုတွေမှာရာနဲ့ချီတဲ့ပြည်သူတွေအသက်ဆုံးရှုံးခဲ့ရသလိုထောင်းနဲ့ချီတဲ့လူတွေလည်းနေရဆွတ်ခွာထွက်ပြေးခဲ့ကြတဲ့အပြင်ကွန်ဂိုပြည်သူတန်90လောက်ဆင်းရဲနှွမ်းပါစွာနေထိုင်နေရတာပါ။မတ်လ3လတုန်းကတော့နတ်ကာဒါကြောင့်ထိခိုက်နစ်နာခဲ့ရသူတွေအတွက်စစ်ရော်ကြေးငွေအဖြစ်ဒေါ်လာတန်30ပေးရဖို့ ICC ကအမိန့်ချမှတ်ခဲ့ပါတယ်။အယူခံတရားရုံးတရားသူကြီးဟာဝတ်မော်ရီဆန်ကပြစ်မှုဆိုင်ရာတွေ့ရှိချက်အနှစ်ချုပ်ကိုဖော်ပြတဲ့အချိန်မှာအသက်48နှစ်အရွယ်နတ်ကာဒါစီကစိတ်လှုပ်ရှားတဲ့အပြုတ်အမူမျိုးမတွေ့ရပါဘူး။ ICC ကပြစ်ဒဏ်ချမှတ်လိုက်သူတွေထဲမှာနတ်ကာဒါဟာပြစ်ဒဏ်အများဆုံးကြာခံရသူဖြစ်ပြီးတော့လိမ်မိုင်းဆိုင်ရာပြစ်မှုနဲ့အပြစ်ပေးအရေးယူခံရတဲ့ပထမဆုံးပုဂ္ဂိုလ်လည်းဖြစ်ပါတယ်။